ရောက်ကိုရီးယားနိုင်ငံကအရင်ကစမ်းသပ်လို့မရှိတဲ့တာလပ်ပြစ်ပဲတင်းတဲ့ဒုံးကျည်မျိုးစားတဲ့တစ်စင်ကိုဒီကနေ့တနင်္ဂနွေနေ့မှာစမ်းသပ်ပါတယ်။အခုစမ်းသပ်တဲ့ဒုံးကျည်ကအဆင့်နှစ်ဆင့်ပေါက်ကွဲနိုင်တဲ့လောင်စာရည်ဖြစ်ဒုံးကျည်ဖြစ်ပြီးကီလိုမီတာ4500ကျော်အထိရောက်ရှိနိုင်တယ်လို့လည်းပြောဆိုကြပါတယ်။ဒီစမ်းသပ်မှုဟာဆိုရင်မြောက်ကိုရီးယားအပေါ်နိုင်ငံအလုံးထုတ်ကဒဏ်ခတ်ပိတ်ဆို့မှုအခုထပ်ပိုပြီးပြင်းပြင်းထန်ထန်ချမှတ်ဖို့ပြသလိုက်တဲ့အချက်ဖြစ်ပါတယ်လို့အမေရိကန်သမ္မတအင်ဂျီရိုဂျင်ညာချက်ကဖော်ပြပါတယ်မြောက်ကိုရီးယားရဲ့လုပ်ရက်ကဒေတာတွင်ချင်းချောင်မှုကြီးဖြစ်သလိုမြောက်ကိုရီးယားရဲ့လက်နက်အစီအစဉ်တွေအပေါ်ချက်မှတ်ထားတဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေကိုလည်းချိုးဖောက်ရာရောက်တယ်လို့ဂျပန်နဲ့တောင်ကိုရီးယားတို့ကထက်ချင်းဆိုသလိုတုံ့ပြန်ကြပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတော့ဖြစ်လာနိုင်ခြေရှိတဲ့အရေးပေါ်အခြေအနေတွေအလုံးအတွက်ပြင်ဆင်ထားကြဖို့ညွှန်ကြားထားတယ်လို့ဝန်ကြီးချုပ်ယုံကပြောဆိုပါတယ်။အခုလိုပယ်တင်းတက်ဒုံးကျည်စမ်းသပ်မှုကဂျပန်နိုင်ငံအတွက်အကြီးအကျယ်ချင်းချောင်မှုဖြစ်တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးကပြောဆိုလိုက်ပြီးစမ်းသပ်မှုဆိုင်ရာသတင်းအချက်အလက်တွေစုဆောင်ပြီးသုံးသပ်ရေးအမေရိကန်ပြည်ထောင်စုတောင်ကိုရီးယားနိုင်ငံတို့နဲ့နီးနီးကပ်ကပ်ဆောင်ရွက်နေတယ်လို့လည်းတူချုံမြို့တော်မှာကာကွယ်ရေးဝန်ကြီးကသတင်းထောက်တွေကိုပြောဆိုပါတယ်။မြောက်ကိုရီးယားဘက်ကဒီကနေ့စမ်းသပ်လိုက်တဲ့ဒုံးကျည်ကကီလိုမီတာ2000ကျော်အထိရောက်ရှိနိုင်ပြီးမိနစ်30ကြာလေထဲမှာပြန်တက်နိုင်တဲ့တာဝလက်ပြစ်ဒုံးကျည်အမျိုးအစားသစ်ဖြစ်နိုင်တယ်လို့သူကပြောပါတယ်။ကီလိုမီတာ900ကျော်အထိလေထဲမှာပြန်တန်းခဲ့ပြီးတဲ့နောက်ဂျပန်ပင်လယ်ထဲကိုကျရောက်ခဲ့တာလို့လည်းဂျပန်ကာကွယ်ရေးဝန်ကြီးကပြောပါတယ်။မြောက်ကိုရီးယားရဲ့တခုတည်းသောအကြီးဆုံးမဟာမိတ်နိုင်ငံလည်းဖြစ်အဓိကကြတဲ့ကုန်သွယ်ဖက်လည်းဖြစ်တဲ့တရုတ်နိုင်ငံကတော့ဒေတာရင်းတင်းမာမှုတွေတိုးလာမဲ့အရေးကိုရှောင်ရှားဖို့ပြောဆိုလိုက်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကတော့မြောက်ကိုရီးယားဘက်ကကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုချိုးဖောက်တဲ့အပေါ်မှာစန့်ကျင်တဲ့အကြောင်းထုတ်ဖော်ပြောဆိုထားပါတယ်ရှင်။